ဣသီယိုးပီးယားနိုင်ငံမှာတိုက်ခိုက်မှုတွေရကြဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောက်ကြနေမှာတောင်းဆိုခဲ့တယ်လို့နိုင်ငံမြောက်ပိုင်းတီဂရိုက်ဒေသမှာပြည်ပခပြင်းထန်လာတာနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းလည်းထုတ်ပြန်ခဲ့ပါတယ်။ဣသီယိုးပီးယားကသက်ဆိုင်သူအလုံးအနေနဲ့တိုက်ခိုက်တာတွေအဆုံးသတ်ပြီးရေရှည်ခံမဲ့အပြစ်ခတ်ရဲ့ဆေးရည်အတွက်စစ်ဆင်ယူနိုင်ဖို့ကုလသမဂ ဒီကရိုက်ဒေတာမှာဗီဒီယိုကစတင်ခဲ့တဲ့နှစ်ပတ်လည်နေ့အပြီးနောက်တစ်ရက်မှာလူမျိုးရေးကောင်စီရဲ့အခုထုတ်ပြန်ချက်ထွက်လာတာပါ။ Ethiopia ဗီဒီယိုကစဖြစ်ကလေးကဆိုရင်ကုလသမဂ္ဂလူမျိုးရေးကောင်စီကအခုလိုထုတ်ပြန်ပြောဆိုတာဒုတိယအကြိမ်မှရှိပါသေးတယ်။ဒါပေမဲ့လည်းတိုက်ခိုက်မှုတွေကိုချင်းချက်မဲ့ချက်ချင်းအဆုံးသတ်ဖို့တောင်းဆိုတဲ့စာသားကိုတော့ရုရှားကကန့်ကွက်တာကြောင့်ထုတ်ပြန်ချက်ထဲကနေပြန်ချုပ်ပေးခဲ့ရတယ်လို့ဖော်ဝင်နိုင်ငံတွေကပြောတဲ့အကြောင်း AP သတင်းမှာရေးထားပါတယ်။